တခိုင်ပြည်နယ်မြောက်ပိုင်းအစမ်းဖတ်မှုဒီနောက်ဆုံးအချိန်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့တုံ့ပြန်ပြောဆိုမှုတွေနဲ့အတူဒီရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခကိုမြန်မာအစိုးရဘက်ကမှန်မှန်ကန်ကန်ရည်တည်ဖြေရှင်းဆောင်ရွက်နေကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာပြောင်းလဲမှုမရှိဘူးလို့အမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးကပြောကြားလိုက်တာကိုနားဆင်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်လို့သူတို့နောက်ဆုံးရရှိထားတဲ့သတင်းအချက်အလက်တွေကိုအမေရိကန်နိုင်ငံသားဌာနအာရှရေးရာပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ်
။ Over 400,000 people, mostly the Rohingya community, have fled their homes.The near total destruction of 240.
ရင်းများစုပါဝင်တဲ့ဒုက္ခတွေ၄သိန်းကျော်ဟာသူတို့နေရက်ကနေပြီးတော့ဆုံးခွာထွက်ပြေးခဲ့ကြပါတယ်။ကြေးရွာပေါင်း214ရွာနီးပါးမိရှုဖြစ်စီတာကိုခံခဲ့ရတယ်ဆိုတာဂျူဒုကရတဲ့သတင်းတပ်ပုံတွေကအတည်ပြုထားပါတယ်
။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြင်းထန်ပြီးရေရှည်ခွဲခြားဆက်ဆံမှုကြောင့်တိတ်နေချီတဲ့ဒုက္ခတွေနေရက်ကနေဆုံးခွာထွက်ပြေးရတဲ့အခြေအနေကိုအမေရိကန်အနေနဲ့ထိတ်လန့်တုံ့လုံးမိတယ်လို့လည်းဆိုပါတယ်။ဩဂုတ်လ25ရက်နေ့ကမောင်းတောမှာရှိတဲ့လုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ ARSA Rohingya အကြမ်းဖက်အဖွဲ့ရဲ့လုပ်ရက်ကိုလည်းအမေရိကန်ပြည်ထောင်စုကရှုံချကြောင်းဆက်ပြီးဖြစ်နေတဲ့ပဋိပက္ခပြဿနာကိုအထူးပဲစိုးရိမ်မကင်းဖြစ်နေကြောင်းနဲ့အကြမ်းဖက်မှုမှန်သမျှကိုထပ်မံရှုံချကြောင်းအခုလိုပြောခွင့်ရပုဂ္ဂိုလ်ကတဆက်သေးပြောသွားပါတယ်
We reiterate our broad condemnation of the attacks against security posts and the ensuing.
လုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်တာနောက်အကျိုးဆက်အဖြစ်လုံခြုံရေးတပ်တွေဘက်ကရဲသားတွေပေါ်မှာအင်အားအလုံးကျုံတုံးပြီးတော့မစင်မချင်းအကြမ်းဖက်တာဒါတွေကိုအမေရိကန်ကတိတိတသားရှုတ်ချတဲ့အကြောင်းထပ်ပြီးတော့ပြောချင်ပါတယ
်အထူးသဖြင့်မြန်မာလုံခြုံရေးတပ်တွေအနေနဲ့နေမြင်ရှင်းလင်းရေးမှာဆောင်ရွက်ခဲ့တဲ့များတွေကိုတာဝန်ခံဖို့လည်းအမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းသူကပြောပါတယ
် We call on Burmese security authorities to respect the rule of law, stop the violence and end the displacement of civilians from all communities.
မြန်မာလုံခြုံရေးအာဏာပိုင်ရေးအနေနဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့တပ်ဖွဲ့မှုကိုရပ်ဆိုင်းဖို့နဲ့လူမှုအတိုင်းအဝန်အလုံးကအရသားတွေကိုသူတို့နေရာကနေမောင်းထုတ်တာတွေကိုရပ်ပစ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်လူခွင့်ရေးကြဲကြဲပြတ်ပြတ်ချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးခွင့်ပြုဖို့လုံခြုံရေးတပ်တွေကိုထိန်းချုပ်ဖို့အပြင်သူတို့ရဲ့စစ်စင်ရေးအတွက်အပြည့်အဝတာဝန်ခံမှုကိုလည်းတောင်းဆိုပါတယ်
ဒါ့အပြင်ကိုဖီအာနယ်ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထယ်ဖို့ဆောင်ရွက်ဖို့ရေကောက်ခံထားတဲ့အရက်သားအစိုးရနဲ့မြန်မာလုံခြုံရေးတပ်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းလည်းအမေရိကန်နိုင်ငံသားဌာနအာရှရေးရာပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်လာဖို့လက်ခံမယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိပေးမှုကိုအမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းVOA ကိုအီးမေးကပေးပို့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့စာမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပဋိပက္ခတွေကိုမှန်မှန်ကန်ကန်ဖြေရှင်းနိုင်ဖို့ကြိုးပမ်းနေကြောင်းအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်
။အမေရိကန်နိုင်ငံဆိုလို့ရှိရင်ကမ္ဘာပေါ်မှာအရေးကြီးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံကအမေရိကန်နိုင်ငံနဲ့လည်းခင်မင်ရင်းနှီးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒီလိုခင်မင်ရင်းနှီးတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်လည်းအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကိုကျွန်တော်တို့အများအားလေးထားပါတယ်လေးထားတယ်ဆိုတာနဲ့ပဲကျွန်တော်တို့ကကျွန်တော်တို့ရဲ့လုပ်ရက်တွေရဲ့အမှန်ကန်တဲ့ရည်တည်ချက်ကိုတော့ကျွန်တော်တို့အမေရိကန်အစိုးရကိုအများအားကျွန်တော်တို့ပြောနေပါတယ်အမေရိကန်နိုင်ငံကအခုဆောင်ရွက်နေတဲ့ကိစ္စကတော့ကျွန်တော်တို့ဘယ်လိုတက်ရောက်မှုရှိတယ်ဆိုတာကတော့သူတို့ရဲ့အဆုံးဖြတ်ချက်ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဒီအမေရိကန်နိုင်ငံပေါ်ထားရှိတဲ့သဘောထားကတော့တောင်းလဲမှုရှိပါဘူးဆိုတဲ့အားလေးကိုကျွန်တော်ပြောပြရစီ
။တချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအကြမ်းဖက်ဖိနှိပ်ခံရမှုအပေါ်အမေရိကန်အောက်လွှတ်တော်ရဲ့ကြားနာပွဲကိုဒီကနေ့ကြာသပတေးနေ့မှာကျင်းပဖို့ရှိပါတယ်။ဒီကြားနာပွဲကိုဦးစီးကျင်းပမယ်အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ် Rice ကတော့ဒီအကြမ်းဖက်မှုတွေရပ်တန့်အောင်အမေရိကန်ပြည်ထောင်စုအနေနဲ့တက်နိုင်သလောက်အကူအညီပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။ဒေတာစံတော်ချိန်နဲ့9နာရီမှာကျင်းပမဲ့ကြားနာပွဲကိုမြန်မာသံယုံဘက်ကတက်ရောက်နားထောင်ဖို့ရှိတယ်လို့လည်းသံမတ်ကြီးဦးအောင်လင်းကပြောပါတယ်
။သူတို့ကဒီသံယုံတွေကိုဖိတ်ထားတာမရှိပါဘူး။ဒါပေမဲ့ hearing ဆိုတဲ့ဟာကတော့ open to the public အများအားကိုသူကနေပြီးတော့ဖွင့်တဲ့ hearing ဖြစ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဇေယျနေပြီးတော့သူတို့မဖိတ်သင့်တဲ့အောင်သူတို့ဘာတွေပြောတယ်ဆိုတဲ့ဟာကိုတော့တွားရောက်ပြီးတော့ကျွန်တော်တို့နားထောင်မှုရှိပါမယ်။
ဒီကြမ်းမာပွဲမှာမြန်မာနိုင်ငံကိုမကြသေးခင်ကကိုရိုင်းတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှိတောင်အာရှရေးရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီလေးတက်ရောက်ထွက်ဆိုမှာဖြစ်ပါရဲ့ရှင်